တန်လွင်မြစ်ဖွံ့ဖြိုးရေးအစီအစဉ်အရရှမ်းပြည်နယ်အတွင်းကတာဆန်းရေကတာတရက်စစ်ဓာတ်အားဖြင့်စီမံကိန်းကိုစတင်အကောင်အထည်ဖော်ဖို့အတွက် China Three Gorges Project Development Corporation CTGPDC ရဲ့ဝန်ထမ်းတွေကနေစတင်ကွင်းဆင်းလေ့လာနေတယ်လို့ဒီလိုရေကတာတိစောင့်မယ်ကိစ္စကိုပြည်နယ်ဝန်ကြီးချုပ်ကနေတရားဝင်ပြောဆိုခဲ့တယ်လို့လည်းနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်ဒီတာဆန်းဆယ်စီမံကိန်းဟာဒေသကနေအတွက်အကျိုးမရှိတယ်လို့ဖြစ်ပေါ်လာမဲ့ဆိုးကျိုးတွေကို ခံစားရလိမ့်မယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။ဒါအပြင်ဒီစီမံကိန်းအတွက်သေချာစစ်တမ်းထုတ်သူတည်တနာပြုပြီးတော့လုတ်ဆောင်တဲ့နယ်လို့လည်းနိုင်ငံရေးပါတီခေါင်းဆောင်တွေကပြောကြပါတယ်။အခြေအနေအပြည့်စုံကိုတော့ VOA ရဲ့ထိုင်းအခြေစိုက်သတင်းတောက်ကိုနိုင်ကွန်းအင်ကနေအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်တောင်ပိုင်းတန်လွင်မြစ်ရိုးပေါ်ကဒါဆန်းရေကတာစီမံကိန
တိရခဏီကပြောပါတယ်။ဒီတာဆန်းရေကာရာကနေဖြက်စစ်သားအဘေးစီမံကိန်းလှုပ်ဆောင်မဲ့အကြောင်းကိုရှမ်းပြည်နယ်ဝန်ကြီးချုပ်စက်အောင်မြတ်ကနေတရားဝင်ပြောကြားခဲ့တယ်လို့ရှမ်းပြည်နယ်တောင်ပိုင်းမိုးနေမြို့နယ်ကရှိုင်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီရဲ့လွှတ်တော်ကိုယ်စားလှယ်သူအဖြစ်သူဦးဆိုင်မောင်ကြီးကအခုလိုပြောပါတယ်။
ရှမ်းပြည်နယ်ကိုတီးချောင်းနေပြီးတော့ဒါမြစ်ဆုံရေကတာတဲ့ဤမတဲ့စီမံကိန်းကိုအကောင်အထည်ပေါ်ဖို့ရှိတယ်ဆိုတော့ကျွန်တော်တို့ကလဆန်းပိုင်းပေါ့နော်တရားဝင်တင်းအချက်အလက်ရတယ်လေ
ဒီတဆန်းရေကတာဟာရှမ်းပြည်နယ်တောင်ပိုင်းလင်ကေးခရိုင်မိုင်းပန်မြို့နဲ့မိုင်းဆက်ခရိုင်မိုင်းတုံမြို့နယ်ကြားမှာတည်ရှိနေပါတယ်အခုလိုရေကတာတိဆောက်တာဟာရှမ်းပြည်နယ်ဒေသခံတွေအတွက်စိုးကျိုးတွေများပြားနိုင်တယ်လို့ကောင်းကျိုးကိုလည်းမျှော်လင့်ချက်မထားနိုင်ဘူးလို့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကလွှတ်တော်ကိုယ်စားလှယ်သူဖြစ်သူဦးဆိုင်မောင်ကြီးကအခုလိုဆက်ပြောပါတယ
်ဒီတန်လီစာဆန်းရေကတာနဲ့ပတ်သက်ပြီးတော့ဒီတန်လီဒီ International Rapper ကျွန်တော်တို့အဲ့လိုမျိုးမြင်တာဟုတ်ဗျတရုတ်ကနေလာတယ်ကျွန်တော်တို့ရှမ်းပြည်နယ်ကိုဖြတ်တယ်ကရကိုကရင်ကိုဖြတ်တယ်မွန်ပြည်နယ်မှာသူကပြည်လဲတဲ့ကိုစီးဝင်သွားတယ်ဆိုတော့သူတက်ဆိုင်တဲ့ဒီနယ်ဒေသတွေအများကြီးရှိတယ်ဒီကြတာဒီဆိုးကျွားတော့အနေနဲ့အများကျွန်တော်တို့ရှမ်းပြည်နယ်ကအန္တရာယ်ဖို့ရှိတာပေါ့နော်ဆိုးကျိုးဒီကတာကြီးကအကောင်အထည်ပေါ်လာမယ်အဲကျွန်တော်တို့ပြည်ကခွင့်ကြိုးတိုးတက်ရေးအတွက်ဒီလူလူထုတွေဒီလက်ရှိတပ်အားကိုရောင်းချပြီးတော့ရတဲ့ငွေကြေးနဲ့ကျွန်တော်တို့အိတ်ညှော်လင့်ထားလို့မရပါဘူးဗျာ
ဒီတာဆန်းရေကတာတိဆောက်တဲ့နေရာမှာပြည်သူလူထုစံတတ်နဲ့တေချာစွာသူ့ဒေသနာလှုပ်ဆောင်ဖို့လိုအပ်သေးတယ်လို့လည်းဦးဆိုင်မောင်ကြီးကပြောပါတယ
်ကျွန်တော်တို့ဒေတာခံတွေကဒီကိစ္စကိုဟိုလက်လန်းမမီတဲ့အပြင်ပေါ့နော်ဒီမှန်ကိန်းဒေတာတွေညာတွေတွင်လေးမြင်တာရှိဖို့သူ့ကိုသူ့ဒေသနာလေးလှုပ်မယ်ဒီဒေတာတာဆောက်ခြင်းအဖြစ်ဒေတော့ပေပုံပြည်သူလူထုကိုချပြတယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ကမကြဘူးတလောက်ပါပဲဒီကိစ္စကိုဒါပြည်သူလူထုကိုစစ်တမ်းစီချကောင်းကျိုးဆိုးကျိုးတည်တည်ချာချာစစ်တမ်းလေးသူတွေတနာလေးလုပ်ပြီးတော့မှာပဲအကောင်အထည်ပေါ်စေချင်တယ်လေ
ဒီတဆန်းဆယ်တိဆောက်ရေးစီမံကိန်းကို2000ခုနှစ်ကတည်းကထိုင်းနိုင်ငံ MDA Group ကုမ္ပဏီနဲ့သဘောတူညီလက်မှတ်ရေးသူထားပေမဲ့လည်းအကြောင်းမျိုးမျိုးကြောင့်ပြက်ပြဲသွားပါတယ်2008ခုနှစ်မှာတရုတ်နိုင်ငံက Power Grids ကုမ္ပဏီနဲ့ CDGBTC ကုမ္ပဏီတို့ကနေမြန်မာအစိုးရနဲ့တန်လွင်မြှင့်ဝှမ်းဖွံ့ဖြိုးတိုးတက်မှုသဘောတူစာချုပ်ရဆယ်တိဆောက်ရေးစီမံကိန်းကိုလုပ်ပိုင်권ရရှိခဲ့ပါတယ်။ဒါဆန်းဆယ်စီမံကိန်းဟာအရှိတောင်အရှမှာအရှိဆုံးဆယ်ဖြစ်တယ်လို့ဒေတာအသွင်းမှာထိခိုက်မှုများပြားနိုင်တယ်လို့မြန်မာနိုင်ငံမြစ်ချောင်းများဆိုင်ရာကွန်ရက်ဖွဲ့ခေါင်းဆောင်သူဖြစ်သူကိုဆိုင်ဆိုင်ကပြောပါတယ်
။စီမံကိန်းကဒီအရှိတောင်အရှမှာအကြီးဆုံးဖြစ်တယ်ဆိုတော့သူရဲ့ဆိုးကျိုးမှုကတော်တော်များများရှိမယ်ပေါ့နော်သူရဲ့အမြင့်က128မီတာရှိတယ်ပေါ့နော်အဲ့ဒီ128မီတာကိုကြည့်မယ်ဆိုရင်သာဆန်းမြောက်ဖက်အပေါ်ဖက်မှာရှိသောကျင်းတန်းကြီးရအုပ်စုပေါ့နော်တန်တင်းမြင့်လာဆုံးနေတဲ့ကြီးရအုပ်စုတွေအများစုကတော့ဒီရမ်မိုးတဲ့နေရာဖြစ်သွားမယ်ပေါ့နော်ဒီရေလောင်ကရဲ့အောက်မှာရောက်နိုင်တယ်ပေါ့နော်ကိုယ်လက်တလောပေါ့နော်တန်လူမြင့်မဆုံးခင်မှာကျွန်းတေးကျွန်းငယ်တွေလက်ဖြစ်ခဲ့ရပါတော့။နောက်တဘာဝအလားဒီတခွင်တွေတော်တော်များများရှိတယ်ပေါ့နော်။အဲ့ဒီတာဆန်းကြီးမှာကင်းချောင်းအဲ့ဒီကျွန်းတထောင်မြို့နယ်ဆိုတဲ့နာမည်ကိုဟိုပျောက်ဆုံးသွားနိုင်တယ်ပေါ့နော်။ဟိုတန်တူမြင့်အစီဖက်ချမ်းရှိတော့မုံကူးလုံးကြီးရအောင်စုဆိုတဲ့နေရာဒေတာလည်းရွှေလွှမ်းမိုးနိုင်တယ်ပေါ့နော်။ဒီနေရာဒေတာမှာလူထုတွေကဘယ်လောက်နေထိုင်နေတယ်လဲအခုရရဘယ်လောက်ရှိနေတယ်လဲဆိုတော့စောစားစစ်ဆေးမှုတွေလုံးဝမရှိသေးဘူးပေါ့နော်
။တာဆန်းကြီးအလက်ဆက်စီမံကိန်းတည်ဆောက်ရေးသွားတော့အမေရိကန်ဒေါ်လာတန်း 6,000 ကျော်ကုန်ကြမှာဖြစ်ပြီးစီမံကိန်းကနေလက်စစ်သားပမာဏ 9,100 မီဂါဝတ်ကျော်ကျော်ထုတ်လုပ်နိုင်စွမ်းရှိတယ်လို့နိုင်ငံတော်ဖွံ့ဖြိုးတိုးတက်မှုမှတ်တမ်းစာအုပ်မှာဖော်ပြထားပါတယ်။ထွက်လာမဲ့လက်စစ်သားကိုတရုတ်နိုင်ငံနဲ့ထိုင်းနိုင်ငံကိုရောင်းချသွားမယ်လို့မြန်မာနိုင်ငံမြစ်ချောင်းမြဆိုင်ရာကွန်ရက်ခေါင်းဆောင်သူပြည်သူကိုစန်းစန်းကပြောပါတယ်။ဒ ီစီမံကိန်းကြောင့်ပြီးခဲ့တဲ့နှစ်ကဒေသခံလူဦးရေ1000ခွဲလောက်နေရာဖယ်ရှားပေးရပြီးတော့အများစုဟာခန်းငံသွင်းကိုထွက်ပြေးလာရတယ်လို့လဲကိုဆိုင်ဆိုင်ကပြောပါတယ်။ရခိုင်စစ်ဆေးရလက်ထက်မှာတရုတ်နဲ့ထိုင်းကွန်မြူနီတီပူးပေါင်းပြီးတော့တန်လွင်မြစ်မကြီးနဲ့မြစ်လက်သက်တွေမှာရေကာတာခုနှစ်ခုတည်ဆောက်ဖို့ရာထားခဲ့ပါတယ်